မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအစိုးရဘက်ကအားစိုက်ဆောင်ရွက်မှုတွေရှိလာတယ်လို့ထောက်ပြပြီးအမေရိကန်အစိုးရကအဆင့်တိုးမြင့်ပေးလိုက်တာကိုမြန်မာအစိုးရဘက်ကကြိုဆိုပါတယ်။တစ်ဖက်မှာတော့မြန်မာရွှေ့ပြောင်းအများစုသွားရောက်ရာထိုင်းနဲ့တရုတ်နိုင်ငံတွေဘက်မှာရောင်းစားခံရအတင်းအဓမ္မပြုကျင့်ခံရမှုတွေ၊ဒိန်ကုန်ကူးခံရမှုတွေ၊အတင်းအဓမ္မလက်ထပ်ခံတာတွေကတော့ပုံမှန်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရဘက်ကပိုးပြီးအားစိုက်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းလူကုန်ကူးမှုအခြေအနေကိုစောင့်ကြည့်နေသူတွေကထောက်ပြထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံအဖြစ်အဆင့်တိုးပေးလိုက်ပါတယ်။ကလေးစစ်သားတွေပြန်လွှတ်ပေးတာနောက်အစိုးရတာဝန်ရှိသူတွေထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပြည်ပြည်ပြင်းပြင်းစောင့်ရက်လာသူတွေရှိတာကြောင့်လို့ထောက်ပြပြီးအခုလိုအဆင့်တိုးပေးတာဖြစ်ပါတယ်။အခုလိုအဆင့်တိုးပေးတဲ့အပေါ်မြန်မာနိုင်ငံအနေနဲ့ကြိုးဆိုတယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေကပြောပါတယ်
။မြန်မာနိုင်ငံအနေနဲ့1998ခုနှစ်ကစပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးတာစီကာပေါ်ရေးပေါ်နိုင်ငံရေးဒါတွေကိုကျွန်တော်တို့က၅နှစ်စီမံရေး၅နှစ်ဆွေးနွေးရေးနဲ့လှုပ်ဆောင်လာတာဖြစ်တယ်ပေါ့နော်။အဲ့ဒီပေါ်မှာဟိုနိုင်ငံတကာအနေနဲ့ပေါ့အတိမပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ကောင်းမွန်လောက်အချိန်ဟောမြင်မလောက်တော်အားပေးမှုတွေအတိမပြုမှုတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ကမြင်ပါတယ်။ဒါပဲပြောပြောဒီ report မှာကျွန်တော်တို့ go to watch list ပြန်ပြီးတော့မူလနေရာပေါ့နော်မူလအဆင့်ကိုပြန်ရောက်တဲ့အတွက်ဒါပဲဆိုတော့ဒါကျွန်တော်တို့ရဲ့ project တွေကိုအတိမပြုတယ်။ကျွန်တော်တို့ရဲ့ project တွေကလည်းတိုးတက်မှုရှိနေတယ်ဆိုတာပြသတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ကနေလူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်ခံအဆင့်ကိုတိုးလာတဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားတွေအသုံးပြုမှုကလေးစစ်သားစုဆောင်းသူအာဏာပိုင်တွေကိုထိတိရောက်ရောက်အရေးယူနိုင်ဖို့နောက်အများစုထိုင်းနဲ့တရုတ်နိုင်ငံတို့အပြင်တခြားပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေရောင်းစားကျွန်ပြုလိန်ကျွန်းတွေအဖြစ်ခိုက်စေခံရမှုတွေကိုတိုက်ဖျက်နိုင်ရေးစောင့်ရွက်ဖို့ကိုလည်းအမေရိကန်ကတိုက်တွန်းထားပါတယ်စစ်ပွဲတွေဆင်းရဲမွဲတေမှုတွေကြောင့်အင်ဂျင်တရုတ်ဖက်ကိုတွားရောက်အလုပ်လုပ်ကိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်ကတိုးလာနေပြီးရောင်းစားခံရမှုအတင်းအဓမ္မလက်ထပ်ခိုင်းစေခံရမှုတွေပုံမှန်ရှိနေတယ်လို့တရုတ်မြန်မာနယ်စပ်လူကုန်ကူးမှုအခြေအနေစောင့်ကြည့်ပညာပေးနေတဲ့ကချင်မျိုးသမီးများဆီယုံထိုင်းနိုင်ငံရဲ့တွဲဘက်အတွေ့အကြုံမှုဒေါ်ပေါက်ကြာကပြောပါတယ်
migration တွေလည်းအများကြီးများလာပြန်များလာတဲ့အချိန်မှာဒီတချို့ဒီအပြည့်အမျိုးရှိသူပေါ့နော်ဆိုတော့ဥမာပေါ့နော်ဟိုမှာ force level လို့ရှိပေါ့ဥမာမတည်မတည်ဘူးလို့ခါရဥမာဆိုကိုကရောင်းစားခိုင်းတော့မှကိုကဒီတရုတ်ရေးလို့ဘယ်လိုဆက်တယ်ရမယ်ဆိုရပေါ့ဖုန်းနံပါတ်တွေတင်တော့သူပြန်လို့ညောက်လာနိုင်ပို့လမ်းရှိရပေါ့နော်ဒါမဲ့အဲကြောင့်ဒီ awareness တော့ပုံမှန်လို့ရဥမာဘာဆိုတော့ကျမတို့နိုင်ငံမှာလည်းဒီအလုပ်ငန်းတွေရှားပါတယ်ဆိုတော့ဟိုဘက်မှာအခုဥမာများလာတဲ့အလုပ်ကျုပ်ကပေါ်လာလို့သွားလို့တဲ့ဟာတွေပေါ့နော
်လူကုန်ကူးခံရသူတွေကိုပြန်လဲထူထောင်ရေးပိုင်မှာပို့ပြီးဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့လည်းထောက်ပြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့တရုတ်နိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာပါအလို့ကဲ့အခွင့်အလမ်းအတွက်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကလည်းတန်းနေချီရှိနေပြီးကံမကောင်းအကြောင်းမလာရင်တော့ရောင်းစားခံရပါတယ်ရောင်းစားခံရပြီဆိုတဲ့သတင်းတွေကိုလူမှုအဖွဲ့အစည်းတွေဘက်ကအချက်အလက်နဲ့တိုင်ကြားရင်လဲမြန်မာအာဏာပိုင်တွေဘက်ကလက်လန်းမမီတာတွေဆောင်ရွက်မပေးနိုင်တာတွေရှိနေပြန်တယ်လို့ထိုင်းနိုင်ငံခြေစပ်ရွှေပြောင်းအလုပ်သမားကြီးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ
်ထိုင်းနိုင်ငံတောင်ပိုင်းခနုံ၅ဖန်းလေးစိတ်မှာကျွန်တော်တို့ခြေတကြီးပေါ်မှာမြန်မာလေသား73ယောက်ကိုဖမ်းဆီးပြေတင်နိုင်လိုက်တယ်ပြန်လေလွတ်မြောက်လာတဲ့အလို့သမားတွေကအဲ့ဒီတစ်ထေးတူးတွေမှာပဲ၅ဖမ်းလေခြေချင်းရှိတယ်အဲ့ဒီပေါ်မှာမြန်မာနိုင်ငံသားပေါ့အနည်းဆုံး80ကနေ90ဒီရှိတယ်ဒီအလို့သမားတွေဟာသူတို့ဒီလိုပဲလူကြုံစုချင်းကိုခံနေရတယ်ဒါကြောင့်မို့လို့ကျွန်တော်အဲ့ဒီအလို့သမားတွေဖုံးသွင်းမှာပါလာတဲ့ဓာတ်ပုံတွေအချက်လက်တွေနဲ့ကျွန်တော်တို့ကိုယ်တိုင်သွားရောက်နေနေခဲ့ခြင်းတော့ဓာတ်ပုံတွေနဲ့ပေါင်းဖက်ပြီးတော့မှနိုင်ငံတော်အတိုင်းပင်ဟန်ဒေါက်တာဆန်းစုကြည်ထံကိုကျွန်တော်လက်မှုပြီးတော့ရေးပေးတယ်အောက်ကဟို copy မိတ်ဆိုကူတာကတော့အဲ့ဒီလူကွန်တာကိုကျွန်တော်ပို့တယ်အဲ့ဒီကလူကွန်တာကဟိုအတော်တန်ကြီးမားတဲ့အရာရှိတရားကဘာပြန်ပြောလဲဆိုခင်ဗျားဒေါင်းဆန်းစုကြည်ပြီးတော့ဒေါင်းဆန်းစုကြည်လုပ်ဖို့ဒီပေါ့ကျွန်တော်တို့မလုပ်ဘူးတဲ့ဒီနေ့ဒီချိန်ဒီကျွန်တော်တို့တည်င်းအချက်လက်ပြည်စုံရထားတယ်ငါးဖန်းလေးပေါ်မှာမြန်မာခြေစိတ်တစ်စိတ်ချင်းမှာတစ်ထည့်တယောက်တည်းစီမှာရှိနေတဲ့လူ80-90ဟာခုထိမြန်မာလူကုန်ကူးတာရေးတက်ဖွဲ့ရဲ့မတိရအောင်ဆောင်ထားခြင်းကိုခံနေရတာကျွန်တော်အနေနဲ့တော်တော်ထိတ်မကောင်းဘူးပ
ြလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နေသူတွေကတော့မြန်မာအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေအပေါ်အာမရပါဘူး ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့